ညီမလုံချုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရေလုတ်သားတွေထိခိုက်တန်ရာရရှိခဲ့ကြောင်းသတင်းထုတ်ပေါ်နေတဲ့အချိန်တည်းမှာပဲညီမနိုင်ငံရေပိုင်းနဲ့ထဲဘင်္ဂလားဒေ့နိုင်ငံကဆက်လီတွေတရားမဝင်ဝင်ရောက်လာတဲ့အပေါ်မှာညီမစစ်တပ်ကတရားဝင်ကန့်ကွက်မှုပြင်ဆင်နေတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ဘင်္ဂလားဒေ့နိုင်ငံကငါးပါးဆက်လီ၆စီးဟာပြီးခဲ့
ကျွန်တော်တို့ကတော့ဒီဟာတွေဖြစ်လာပြီးတော့သူ့ရဲ့လုံထုံးလုံးကြီးရှိရတယ်ဂျာဇန်ကော်မတီကနေတစ်ဆင့်ဒီပိုင်းနဲ့ထဲဝင်လာတယ်ဆိုတဲ့ဟာတွေအကြောင်းကြားတာလေပြီးရင်နိုင်ငံဒီဟာတွေကိုလည်းပတ်သက်ပြီးတော့ညီနိုင်ငံကြီးဦးညီထမ်းတာနေပြီးမှအကန့်ကွက်ရတယ်ဒါတွေကသူ့ဘာလို့ဆက်လုပ်ပါလိမ့်မယ်အဲ့ဒီလိုဒီအေကလာခုနှစ်ရက်နေမြန်မာရေးပိုင်းနဲ့ထဲကိုဝင်ရောက်လာတယ် ဆယ်နဲ့ DB ခေါ်ရတယ်စတူရေဇက်ကနေကျွန်တော်ကွန်ပေါင်းချန်နယ် channel 16နဲ့စတူပြီးရက်တန်ပြီးတော့ကြစစ်ဆေးမှုခံကိုဆက်သွယ်ခဲ့တယ်အဲ့ဒီနေရာရက်တန်ခြင်းမရှိဘဲနဲ့ကျွန်တော်ထွက်ပြေးတယ်အဲ့မှာ 3-6 လမ်းပြခတ်မှုလုပ်ရတယ်ည7နာရီခွဲလောက်မှာဘင်္ဂလားဒေ့ရေတပ်ကစစ်ရေးရင်ကိုကျွန်တော်အကြောင်းကြားခဲ့တယ်အဲ့ဒီဖြစ်စဉ်ကိုဘင်္ဂလားဒေ့စစ်ရေးကလည်းအဲ့ဒီ5ဖန်းဆက်နေတယ်ပေါ့သူတို့ကိုဆက်သွယ်ပြီးမေးမြန်းထိန်းသိမ်းတယ်ဆိုပြီးပြန်ဖြေကြခဲ့တယ်
ဒီဖြစ်စဉ်အတွက်ဘင်္ဂလားဒေ့စစ်ရေးရင်ကိုအကြောင်းကြားထားတယ်လို့ဘုံမှုချုပ်စော်မင်းတို့ကဆိုပါတယ်မြန်မာပိုင်နဲ့တဲ့ဘင်္ဂလားဒေ့နိုင်ငံကဆက်လက်တချို့တရားမဝင်ဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖြေကြားတာတော့မရှိခဲ့ပါဘူးဘင်္ဂလားဒေ့နိုင်ငံစိတ်မတင်ကြုံအရှိမောက်ဘက်မှာငါးဖမ်းနေတဲ့ဆက်လက်သစည်းကိုမြန်မာရီတပ်ကနေပြစ်ကတ်ခဲ့တဲ့အတွက်ငါးဖမ်းလုပ်သား6ဦးတန်ရရရှိခဲ့ကြောင်းလုံခြုံရေးအာဏာပိုင်တို့ကကိုးကားပြီးဘင်္ဂလားဒေ့နိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်စိတ်မတင်ကျွန်းဤမြန်မာဘင်္ဂလားဒေ့နယ်ခြားဒေသမှာငါးဖမ်းနေစဉ်မြန်မာရေတပ်ကပြစ်ခတ်တာခံခဲ့ရတဲ့အကြောင်းဘင်္ဂလားဒေ့ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတွေရဲ့ပြောဆိုချက်ပေါ်မှာတော့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုတုံ့ပြန်ထားပါတယ
်သူတို့သတင်းဌာနတွေမှာရေးထားတယ်မြန်မာရေပိုင်ကတည်းကဝင်သွားလို့မလို့ပြစ်ခတ်လိုက်တယ်ဆိုပြီးတော့ကြာရေးထားတာရှိပါတယ်ငါးဖမ်းဆက်လီတွေကဆက်လီတွေအနည်းငယ်ထိခိုက်ပျက်စီးသွားပြီးရေလုံသား6ရောက်လောက်ခံရသွားတယ်ဆိုပြီးသူတို့ရေးထားတာရှိပါတယ်ရှိမရှိဘူးဘလို့သူတို့တခါလဲထွက်ပြေးအောင်
မြန်မာခေါ်ရှင်မဖြူကျွန်းခေါ်စိတ်မတင်ကျွန်းဟာဘင်္ဂလားပင်လယ်အော်မှာရှိတဲ့ကျွန်းငယ်တစ်ခုဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့နိုင်ငံတို့အကြားသူပိုင်ငါပိုင်တန်တမန်ရေးရသိမ်းမှမှုတွေဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံကမြေပုံတစ်ချို့မှာစိတ်မတင်ကျွန်းကိုမြန်မာပိုင်ကျွန်းအဖြစ်ထည့်သွင်းဖော်ပြတာကိုဘင်္ဂလားဒေ့နိုင်ငံခြားရေးဝန်ကြီးဌာနကတာဂါမှာရှိတဲ့မြန်မာသံမတ်ကိုစင့်ငုံခဲ့ပြီးကန့်ကွက်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။